တူရကီနိုင်ငံမှာအာဏာသိမ်းဖို့ကြိုးပမ်းမှုပေါ်ပေါက်ခဲ့ပြီးနောက်အစိုးရရဲ့တံပြန်နှိမ်နှင်းမှုတွေဟာအလွန်အကျွံဖြစ်လာမလားလို့နိုင်ငံတကာကစိုးရိမ်နေကြတာပါ။ဒါပေမဲ့ဒီဖြစ်ရကြောင့်အမေရိကန်နေတိုးစတဲ့အရေးကြီးမဟာမိတ်တွေနဲ့တူရကီအစိုးရတို့ကြားဆက်ဆံရေးတစုံတရာထိခိုက်လိမ့်မှာမဟုတ်ဘူးလို့နိုင်ငံတကာလေ့လာသုံးသပ်သူတွေကမြင်ပါတယ်။ VOA သတင်းတောက်တွေရဲ့သတင်းပြပိုးချက်တွေပေါ်အခြေခံပြီးဦးကျော်စံသာတင်ပြပါပါ။
ဒီကရသောက်ကြနေတာတူရကီနိုင်ငံမှာအာရသိဘိုကျွတ်မှုတရားပေါ်ပေါက်ခဲ့ပြီးတဲ့နောက်သမ္မတအာဒူဂန်ကရေးပေါ်အခြေအနေတရားကြီးညာလိုက်ပါတယ
်။ Silahlı kuvvetlerimizde kesinlikle hükümetinin emrindedir. Hükümetiyle beraber
ရေးပေါ်အခြေအနေကြီးညာရတဲ့ရည်ရွယ်ချက်ကဒီအကြမ်းဖက်မှုကိုအမြန်ဆုံးဖယ်ရှားပြစ်နိုင်အောင်ထိတိရောက်ရောက်ဆောင်ရွက်ဖို့ဖြစ်ပါတယ်။ဒါဟာဒီမိုကရေစီတရားဥပဒေစိုးမိုးရေးနဲ့ကျွန်တော်တို့နိုင်ငံသားတွေရဲ့အခွင့်အရေးတွေလွတ်လပ်ခွင့်တွေကိုချိမ့်ချောက်တဲ့ကိစ္စဖြစ်ပါတယ်။ရေးပေါ်အခြေအနေကြီးညာခြင်းအပြင်ဒီတံပိုးထားမှုတွေကိုခိုင်မာစေဖို့နဲ့ကာဝယ်ဖို့ဖြစ်ပါတယ
်။သူ့ကိုထောက်ခံသူတွေကလည်းအများကြီးပါ။အစ္စတန်ဘူးမြို့ဒေသခံတူရဆိုရင်သမ္မတရဲ့လွယ်ကိုအပြတ်ထောက်ခံကာကွယ်မယ်လို့အခုလိုပြောပါတယ်
။ချောခလုံးလို့ düşünüyorum. Bizler bu ülkeyi kolay kazanmadık. Kimseye de kolay kolay teslim etmeyiz.
ဒါဟာတိတ်အပြုသဘောဆောင်ပါလေ။ကျွန်တော်တို့ဟာကျွန်တော်တို့တိုင်းပြည်ကိုလွယ်လွယ်ကူကူနဲ့ရရှိထားတာမဟုတ်ပါဘူး။ဒါကြောင့်ဘသူ့ကိုမှလွယ်လွယ်ကူကူနဲ့မပေးနိုင်ပါဘူး။ဒီရင်မြင်တွေကကျွန်တော်တို့ဖယ်ပေးမှာမဟုတ်ပါဘူးဘသူလာလာရင်ဆိုင်မယ်လင်းနဲ့လာလာရဟန့်ရင်နဲ့လာလာလာဂျင်နာနဲ့လာပါစေ
တမနာအရဝင်ဟာအခုကိုပဲနှင်းနှင်းနှစ်ကုတ်မှုတွေလုပ်ခဲ့တာအများပြားရှိနေပါပြီစစ်ဘက်ကလူပေါင်း6000အပါအဝင်ဖမ်းဆီးထားသူပေါင်း9000ကျော်ရှိခဲ့ပါပြီတမနာအရဝင်ကတော့ဟာရုံးတင်စစ်ဆင်မှုအကျိုးထိန်းသိမ်းထားတာလို့ဆိုပါတယ်တရားသူကြီးတွေပညာရှင်တွေစတဲ့အရာစီပေါင်း9000ကျော်လဲယာထုကဖယ်ရှားထားပြီးဖြစ်ပါတယ်အကက်ခတ်သမားတွေကတော့တမနာအရဝင်ရဲ့မူလပြမဟာဖက်တူလာဂူလန်ရဲ့နောက်လိုက်တွေပဲဖြစ်တယ်လို့ဆိုရတယ်။ဒီအာနာသိမ်းဖို့ကြိုးပမ်းရမှာပါဝင်တဲ့သူတွေကိုအရေးယူနှိမ်နင်းတဲ့အခါတရားဥပဒေနဲ့အညီလှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါတယ်။အကြက်ခတ်သမားတချို့ကတော့ဒီအာနာသိမ်းမှုကြိုးပမ်းမှုကြက်ဟာအမေရိကန်တူရကီဆက်ဆံရေးကိုချိန်ချောက်နေတယ်လို့ဆိုနေကြပါတယ်။ဒီကိစ္စမှာသမ္မတအရဝင်ရဲ့အဓိကဆွဆွဲနေတဲ့သူ့ရန်သူဟောင်းဖက်တူလာဂူလန်ဟာအမေရိကန်ပြည်ထောင်စုမှနေထိုင်သူဖြစ်တဲ့အတွက်သူ့ကိုလွှတ်ပြောင်းပေးဖို့တာကီကတောင်းဆိုနေပါတယ်။မစ္စတာဂူလန်ကဒီကိစ္စမှာသူမပါဝင်ဘူးလို့ညှင်းဆန်ထားတယ်လို့အမေရိကန်အစိုးရကလည်းသူပါဝင်ပတ်သက်တဲ့ဆိုတော့တည်ဝင်အထောက်အထားတွေပြသဖို့လိုတယ်လို့ဆိုပါတယ်။သို့ပေမဲ့လည်းအမေရိကန်တူရကီနိုင်ငံဆက်ဆံရေးထိခိုက်စရာမရှိဘူးလို့တူရကီသမ္မတရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲအစီဆူဇန်ဥစလူရေကဆိုပါတယ်။ဒီအာဏာသိမ်းဖို့ကြိုးပမ်းရမှာအမေရိကန်ပါဝင်ပတ်သက်မှုမရှိဘူး။ဒါပေမဲ့အမေရိကန်လွှတ်တော်အမတ်ရဲ့လုပ်ရတဲ့ပတ်သက်လို့ပဲဝေဖန်စရာရှိတယ်လို့အခုလိုပြောခဲ့ပါတယ်။
To US senators for instance tweeted saying that good news of the day military attempting to oust Turkish dictator we have got all this
American senator နှစ်ယောက်ကတူရကီအာဏာရှင်ကိုစစ်တပ်ကဖျောက်ချဖို့လုပ်နေတယ်သတင်းကောင်းမဲ့ဆိုပြီး Twitter မှာရေးခဲ့ကြပါတယ်ဒီလိုထင်ကျေးပေးမှုဟာတူရကီလူမှုအတွက်အကျိုးမရှိပါဘူးကျမတို့မှာလူတွေယာနဲ့ချီတည်ဆုံးခဲ့ရပြီးတော့ပြည်ပမိတ်ဆွေတွေရဲ့ထောက်ခံမှုကိုမျှော်လင့်နေတာပါအခုလိုရေးတာလူလူထင်မှားစေပါတယ်။အာနာသိန်းကျိုးပတ်မှုမှာပြည်ပကပါဝင်ပတ်သက်တဲ့တရားဝင်အထောက်အထားမတွေ့ရပါဘူး
။တူရကီနိုင်ငံဟာနေတိုးအဖွဲ့ရဲ့အရေးကြီးတဲ့အဖွဲ့ဝင်တနိုင်ငံလည်းဖြစ်နေပါတယ်။နေတိုးအနေနဲ့ကတော့တူရကီရဲ့အခုအရေးယူမှုတွေဟာအလွန်ကြုံမဖြစ်စေခြင်းပေမဲ့နေတိုးအဖွဲ့ဝင်ဖြစ်တော့ဆက်လက်စီးနေမှာသိကြပါတယ်လို့နေတိုးအဖွဲ့ထွေထွေအတွင်းမှုဂျန်စတိုဟန်ဘတ်ကပြောပါတယ်။
I'm certain that they will continue as a committed and strong NATO ally. And it is important
to have NATO ရဲ့ခိုင်မာတဲ့မဟာမိတ်အဖြစ်ဆက်လက်ရှိသွားမယ်ဆိုတာကျွန်တော်သိကြယုံကြည်ပါတယ်။ဒါကျွန်တော်တို့အားလုံးအတွက်အရေးကြီးပါတယ်။အာဏာသိမ်းတာကိုတုံ့ပြန်အရေးယူမှုနဲ့ပတ်သက်လို့ကတော့ထိုက်တန်ယုံပဲလို့ဖို့အာဏာသိမ်းဖို့ကြိုးပမ်းရမှာတကယ်ပါဝင်ပတ်သက်သူတာဝန်ရှိသူတွေကိုပဲအရေးယူဖို့လည်းမျှော်လင့်ပါတယ်။တူရကီနိုင်ငံမှာရှိနေတဲ့ NATO တပ်ဖွဲ့တွေတက်ဆွဲရတဲ့နေရာတွေဟာလုံလုံကျုံကျုံရှိနေပါတယ် IS တွေကိုတိုက်ခိုက်တာလဲဆက်လုပ်နေတယ်လို့အမေရိကန်ဥဆောင်ညွန်ပေါင်းတပ်ဖွဲ့တွေကဆိုပါတယ
်အခုဖြစ်ရကြောင်းတူရကီနိုင်ငံနဲ့ပြည်ပနိုင်ငံများရဲ့ဆက်ဆံရေးဟာထိခိုက်ပျက်ပြားနိုင်စရာအကြောင်းမရှိဘူးဆိုပေမဲ့အခုလိုအရေးပေါ်ကြီးညာလိုက်တဲ့အတွက်တူရကီနိုင်ငံမှာလွတ်လပ်မှုနဲ့လူအခွင့်အရေးတွေပုံမှန်ကန့်သတ်ခြင်းခံလို့ရမလားဆိုတဲ့စိုးရိမ်မှုတွေကတော့မြင့်မားနေတာအမှန်ပဲဖြစ်ပါတယ်